Egypt နိုင်ငံမှာသတင်းသုံးပတ်ကြာမြင့်နေပြီဖြစ်တဲ့နိုင်ငံရေးပြဿနာအဖြေရှာရအောင်တမရမူဘာမက်မော်စီကအတိုက်ခံတွေနဲ့သူ့ရဲ့အစိုးရကျေပြတ်နဲ့ဆွေးတွေးဆုံဆွေးနွေးမှုပြုလုပ်ဖို့အတွက်စနေနေ့မှာကန့်လန့်ထားတာကိုအတိုက်ခံနိုင်ငံရေးခေါင်းဆောင်တွေကပယ်ချလိုက်ပါတယ်။တမရမော်စီအနေနဲ့သူ့ကိုယ်သူအနှင်းထားတဲ့အကျွင်းမဲ့အာဏာကိုရုပ်သိမ်းဖို့နဲ့ဖွဲ့စည်းပုံအခြေခံဥပဒေဆန္ဒခံယူပွဲကိုမဖျက်သိမ်းဘူးဆိုရင်တမရနဲ့တွေးဆုံဆွေးနွေးဖို့စိတ်မဝင်စားဘူးလို့အတိုက်ခံခေါင်းဆောင်တွေကပြောလိုက်ပါတယ်။ Egypt စစ်တပ်ကတော့နိုင်ငံရေးသဘောထားကွဲလွဲမှုကိုတွေးဆုံဆွေးနွေးအဖြစ်ရှာတာကိုထောက်ခံတယ်လို့စနေနေ့မှာပြောလိုက်ပါတယ်။တွေးဆုံစကားပြောတာဟာအကောင်းဆုံးဖြစ်လိမ့်မယ်လို့လည်းစစ်တပ်ရဲ့ပြောရေးဆိုခွင့်ရှိသူကပြောပါတယ်။ပြည်ပရောက်အီဂျစ်နိုင်ငံသားတွေရဲ့ကြိုတင်ဆန္ဒမဲပေးဖို့စီစဉ်ထားတာကိုတောက်ကြနေမှာရွှေ့ဆိုင်းလိုက်ပါတယ်။ဒီလိုရဟာတမရအနေနဲ့အတိုက်ခံနေတဲ့ဆွေးနွေးညှိနှိုင်းမှုပြုလုပ်ဖို့ဖြစ်နိုင်တဲ့အကြောင်းပြသလိုက်တာဖြစ်တယ်လို့လေလာသုံးသပ်သူတချို့ကပြောလိုက်ပါတယ်။ဒါပေမဲ့သတင်းသုံးပတ်အတွင်းတမရမော်စီကိုထောက်ခံသူတွေနဲ့သူ့ပေါ်ဆန့်ကျင်သူတွေကြားအကြမ်းဖက်တိုက်ခိုက်မှုတွေဖြစ်ပွားခဲ့တာပါ။တမရမော်စီကသူ့ကိုယ်သူပုံမှန်မဟုတ်တဲ့အကျွင်းမဲ့အာဏာအနှင်းခဲ့တာရဲ့အလော30ရေးဆွဲထားတဲ့အခြေခံဥပဒေမူကြမ်းကိုဒီဇင်ဘာလ15ရက်နေ့မှာဆန္ဒခံယူပွဲကျင်းပမယ်ဆိုပြီးကြေညာခဲ့တာတွေကြောင့်အခုလိုအကြမ်းဖက်တိုက်ခိုက်မှုတွေဖြစ်ပွားခဲ့တာပါ။